Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019မေလ29ရက်စနေနေ့ညနေ 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ American သမ္မတ Donald Trump ရဲ့သမ္မတ Jared Kushner ဟာ Russia ဆိုရနဲ့ရှုပ်ဝက်ဆက်သွယ်ရေးလမ်းကြောင်းထားရှိဖို့အတွက် Russia သမ္မတကြီးနဲ့ဆွေးနွေးခဲ့တယ်လို့ Washington Post သတင်းစာကြီးကပြောကြားလိုက်ပါတယ်။ Manchester ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်နှစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့ Britain ရဲ့တပ်ဖွဲ့ကပြောပါတယ်။ဖိလစ်ပိုင်ဆိုရတက်တွေကနိုင်ငံတောင်ပိုင်းကစစ်သွေးကြော်တွေကိုလေကြောင်းကနေဒုံးကြီးတွေနဲ့တိုက်ခိုက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဒီဥမြေမှာနဲ့ဆက်မှာတပွဲပြန်ဖြစ်ပွားလာတဲ့ခါမျိုးမှာသူ့ရဲ့နိုင်ငံဖော်ပြတတ်မှုကိုအနှောက်အယှက်ဖြစ်တယ်အဲလို့သူတို့ယူဆတယ်နဆက်တင်ရင်မထူထိခိုက်တယ်ဗောလေ
TNL တောင်ပလောင်လူမြောက်ရဲ့အဖွဲ့အထွေထွေအတွင်းရင်မူဘုံမူတပန်လပြောသွားတာပါသတင်းတွေအပြည့်အဝစုံမြန်မြန်ကဲမှာပြည်စုံနားဆင်ကြရမှာဖြစ်ပါတယ်ဒီအကြောင်းနဲ့အတူရှမ်းပြည်မြောက်ဘက်ချမ်းမှာစစ်တပ်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲထိုင်မှဖြစ်ပွားတဲ့အကြောင်းနဲ့မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးနေတဲ့အကြောင်းတွေကိုပါနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညို့ဦးတို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာဏာလွှဲပြောင်းရေးအဖွဲ့နဲ့ရုရှားဆွေးရကြမှာရှုပ်ဝဲဆက်သွယ်ရေးလမ်းကြောင်းတစ်ခုထားသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတလည်းဖြစ်ထိတ်တန့်ကြံပြီးလည်းဖြစ်တဲ့ Jared Kushner နဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသမ္မတကြီးတို့ဆွေးနွေးခဲ့ကြတယ်လို့ Washington Post သတင်းစာကြီးကပြောကြားလိုက်ပါတယ်။အဲ့လိုလှုပ်တာဟာသူတို့ရဲ့ကျန်းစစ်စာချိန်ဆပွဲအကျိုးဆွေးနွေးမှုတွေကိုစောင့်ကြည့်တာတွေမခံရအောင်ကာကွယ်တဲ့အနေနဲ့လှုပ်တာဖြစ်တယ်လို့တောက်ကြနေကအမေရိကန်တာဝန်ရှိသူတွေပြောတာကိုကူးကားပြီးတော့ Washington Post ကဖော်ပြခဲ့တာဖြစ်ပါတယ်။ဒဇန်ပါလားအပိုင်းကနယူးယောက်မြို့က Trump Tower မှာထွေးဆောင်ခဲ့တဲ့အတွင်း Kushner ဘက်ကဒီလိုကမ်းလှမ်းခဲ့တယ်လို့ရုရှားသံတမန်ကြီးကမော်စကိုမှာရှိတဲ့အထက်အရာရှိတွေကိုသတင်းပို့ခဲ့တယ်ဆိုပြီးတော့ Washington Post ရဲ့သတင်းရင်းမြစ်တွေကပြောပါတယ်ရုရှားထောက်လှမ်းရေးတွေအချင်းချင်းဆက်သွယ်မှုကိုအမေရိကန်ကကြားပြတ်ထောက်လှမ်းမိရာကနေဒီသတင်းကိုရခဲ့တာဖြစ်တယ်လို့လည်း Washington Post ရဲ့သတင်းရင်းမြစ်တွေကဆိုပါတယ် Trump ရေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားနိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့FBI ကစုံစမ်းစစ်ဆေးမှုတွေလုပ်နေစဉ်အတွင်း FBI ကကိုရှနာကိုလည်းစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်သတင်းတွေကကြာသပတေးနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံရေးအဖွဲ့အနေနဲ့2015ခုနှစ်ကလေးကရှိတဲ့ရုရှားနဲ့ဆက်နွယ်ပတ်သက်တဲ့အထောက်အထားမှတ်တမ်း၊ email ၊ဖုန်းမှတ်တမ်းအားလုံးကိုပေးဖို့ဆိုပြီးတော့အမေရိကန်ထက်လွတ်တော်ထောက်လိုင်းကော်မတီကတောင်းခံထားတယ်လို့ Washington Post သတင်းစာကြီးကရေးပါတယ်။အထက်လွှတ်တော်ထောင်လိုင်းကော်မတီဟာမစ္စတာထရမ့်ရဲ့သမ္မတမဲဆွယ်စီရင်ရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးရာဖြစ်ပြီးတော့ဒီအတွက်ချက်လက်တွေကိုထရမ့်မဲဆွယ်စီရင်ကော်မတီထံကိုပြီးခဲ့တဲ့သတင်းပတ်ကတောင်းခံခဲ့တာဖြစ်တယ်လို့ Washington Post သတင်းစာကနေပြီးတော့တောက်ကြနေမှာဖော်ပြလိုက်ပါတယ်။စာအုပ်တော့ထရမ့်ရဲ့စီရင်ရေးအဖွဲ့ဗန်ဒိုင်းမှူးထံလိမ့်မှုပေးပို့ခဲ့ပြီးတော့အဖွဲ့ရဲ့အခြားဝန်ထမ်းဟောင်းတွေကိုလည်းစုံစမ်းမှုမှာပူးပေါင်းဆောင်ရွက်ဖို့အသိပေးထားတယ်လို့ Washington Post သတင်းစာကဖော်ပြပါတယ်။အဲ့စာအုပ်တော့ကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ Republican ထက်လွှတ်တော်မှတ်Richard Barr နဲ့ Committee ဝင် Democrat ထက်လွှတ်တော်မှ Mark Warner တို့လက်မှတ်ထိုးထားတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ထက်လွှတ်တော်နှစ်ဦးရဲ့ယုံတွေကိုစုံစမ်းမေးမြန်းပေးမယ်မှတ်ချက်ပေးဖို့ညှင်းဆန်ထားတယ်လို့ Washington Post ကရေးပါတယ်။ဒါဆိုရင်တော့ Russia နဲ့ဆက်နွယ်မှုဆွဆွဲချက်နဲ့ပတ်သက်ပြီးတော့အထက်လွှတ်တော်အနေနဲ့သမ္မတ Trump ရဲ့နိုင်ငံရေးအဖွဲ့ကိုစုံစမ်းဆောင်ရွက်တာပထမဆုံးအကြိမ်ဖြစ်ပါတယ်။ Russia နဲ့ဆက်နွယ်မှုနဲ့ပတ်သက်ပြီးတော့တရားရေးဌာနကဥဆောင်ပြီးပြည်အောင်စုစင်စစ်ဆေးမှုအခြားတစ်ခုလည်းရှိနေပါတယ်။ဒါ ਉ တော့ FBI ရဲ့ညွှန်ကြားရေးမှူးဟောင်း Robert Mueller ကဥဆောင်စစ်ဆေးမှာဖြစ်ပါတယ်။Washington Post မြန်မာနာလို့တော့ Trump ရဲ့ message စီးရေးအဖွဲ့ဒုတိယမန်နေဂျာဟောင်း Michael Glossner နဲ့ဒုတိယသမ္မတ Mike Pence ရဲ့သူတော်တဲ့ John Pence ကိုပူးတွဲဦးဆောင်တဲ့ Trump message စီးရေးကော်မတီကဘာမှမတုံ့ပြန်ပါဘူး။အလားတူလိုပဲ AP တော်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတုံ့ပြန်ချက်မပေးပါဘူးခင်ဗျာ
။ Democracy ထိတ်တန့်ဆက်မှုထိပ်သီး9နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲဒုတိယမြောက်နဲ့နောက်ဆုံးနှစ်ဆွေးနွေးပွဲတွေကိုဒီကနေ့အီတလီနိုင်ငံ Taormina မြို့မှာကျင်းပနေပြီးတော့အာဖရိကနိုင်ငံအများပြားကခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။ဥရောပမှာကြုံတွေ့နေရတဲ့ရွှေပြောင်းချေချနေတိုင်းသူတွေရဲ့ပြဿနာနဲ့ဥရောပမှာပိုကောင်းတဲ့ဘဝတွေတည်ဆောက်ဖို့အတွက်လူထောင်ထောင်ချီမြှင့်တဲ့ပင်လယ်ကိုဖျက်ကူးလာနေတဲ့အန်ဒီယယ်တို့အပေါ်အများကအုံအဆိုင်လာအောင်လို့အင်ရှင်အီတလီနိုင်ငံကလှုပ်ဆောင်နေတာဖြစ်ပါတယ်။ဥရောပကိုရွှေပြောင်းဖို့လှုပ်ကြသူတွေအဓိကလာတဲ့နိုင်ငံတွေဖြစ်တဲ့အီသီယိုးပီးယား၊ကင်ညာ၊နိုင်ဂျာ၊နိုင်ဂျီးရီးယား၊တူနီရှားနိုင်ငံတို့ကခေါင်းဆောင်တွေဒီကနေ့စနေနေ့ဆွေးနွေးပွဲကိုလာပြီးတော့တက်ရောက်ကြပါတယ်။ စစ်စလီမြို့မှာတောက်တန်းလေးကကျင်းပသွားတဲ့ G7 ထိပ်သီးဆွေးနွေးပွဲမှာတော့ဥရုယာတီပြောင်းလဲမှုကအများကြီးမှာအထူးအခြေတင်ဆွေးနွေးရတဲ့ကိစ္စဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထူးကွဲလဲမှုမရှိခဲ့ဘူးလို့အမေရိကန်နဲ့ဗြိတိန်ယာရှိတွေကလူသိရှင်ကြားညင်းဆိုပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီဥရုယာတီကိစ္စရနဲ့ပတ်သက်လို့အရန်ကောင်းမွန်တဲ့ဆွေးနွေးမှုရှိခဲ့တယ်လို့သတင်းတောက်တွေကိုပြောကြားသွားပြီးတော့ဒေါနယ်ထရမ့်အပါအဝင်နိုင်ငံခေါင်းဆောင်တွေကဒီကိစ္စရဘလောက်အရေးကြီးတယ်ဆိုတာသဘောပေါက်ထားကြတယ်လို့လည်းပြောသွားပါတယ်။လွန်ခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့တဲ့ပါရီသဘောတူညီချက်အရဖလုံရင်တန်းငွေထုတ်လွှတ်မှုရှော့ချရေးအတွက်အမေရိကန်အစိုးရကကတိပြုထားတဲ့အတိုင်းဆက်ပြီးလှုပ်ဆောင်မလားဆိုတာဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကဒီနေ့ခေါင်းဆောင်တွေရဲ့ဆွေးနွေးမှုကိုတေချာနားထောင်ခဲ့တယ်လို့မစ္စတာထရမ့်ရဲ့စီးပွားရေးဦးဆောင်ချန်ပေကယ်ရီကွန်ကပြောပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံလေပိုင်းမန်ချက်စတာမြို့မှာဒီသတင်းပတ်စောပိုင်းကကျင်းပခဲ့တဲ့ Ariana Grande ရဲ့စင်မြင့်ဂီတဖျော်ဖြေပွဲဘုံခွဲတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့လူနှစ်ဦးကိုထပ်ပြီးတော့ဖမ်းဆီးထားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့စနေနေ့မှာဝင်ရောက်စီးနှင်မှုလုပ်ပြီးတော့အသက်22နှစ်နဲ့အသက်20အသီးသီးရှိတဲ့မျိုးသားနှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ Greater Manchester ရဲတပ်ဖွဲ့က Twitter လူမှုကွန်ရက်မှာကြေညာပါတယ်။ Chatham Hill ရဲကွက်ကနေကိုဝင်ရောက်ရှာဖွေဖို့အတွက်ဒီထိန်းချုပ်ဖောက်ခွဲပစ္စည်းတွေတုံးခဲ့တယ်လို့ Twitter ပေါ်ကကြေညာချက်မှာဖော်ပြထားပါတယ်။စစ်စေးမေးမြန်းရန်အတွက်စစ်စုပေါင်းဖမ်းဆီးထားသူအမျိုးသား12ဦးရှိပြီလို့လည်းရဲတပ်ဖွဲ့ကဖော်ပြပါရတယ်။ကျွန်တော်တို့စိုးရိမ်နေတဲ့သူတွေကအဓိကကြားတဲ့အချို့ကိုဖမ်းဆီးရမိထားပြီးဖြစ်တဲ့အတွက်ဝမ်းမြောက်မိတယ်။ဒါပေမဲ့ဆက်ပြီးတော့ဖမ်းဆီးမှုတွေရှိနေပါသေးတယ်လို့ဗြိတိန်နိုင်ငံအကြမ်းဖက်မှုတီတိုက်ဖြတ်ရေးရဲတပ်ဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Mark Rowley ကတောက်ကြနေမှာပြောကြားထားပါရတယ်။ American Pop အဆိုတော် Ariana Grande ရဲ့ဆင်းမြင့်ဖျော်ဖြေပွဲကျင်းပတဲ့ Manchester အားကစားရုံအဝယ်မှာ Manchester Zati ဖြစ်တဲ့အသက်22နှစ်အရွယ်ဆီလ်မန်အဘဒီကအသေခံဖောက်ခွဲမှုပြုခဲ့တာဖြစ်ပါတယ်။ဖောက်ခွဲမှုကြောင့်လူ22ဦးသေဆုံးပြီးတော့ကလေးတွေပါဝင်လူပေါင်း116ဦးထက်မကဒဏ်ရာရရှိခဲ့ပါတယ်။အဘဒီရဲ့အဖေနဲ့အကိုဖြစ်သူကတော့လီဘီးယားနိုင်ငံမှာရဲတပ်ဖွဲ့ကဖမ်းထားပါတယ်။သူတို့နဲ့ဘုံခွဲမှုဘယ်လိုမျိုးပတ်သက်ဆက်နွယ်လဲဆိုတာကိုတော့ရဲတပ်ဖွဲ့ကပြောကြားတာမျိုးမရှိသေးပါဘူး။ဘုံခွဲတိုက်ခိုက်မှုတွေအတွင်းသေဆုံးခဲ့ရသူတွေတဲအများပြားဟာ Ariana Grande ရဲ့ပရိသတ်စေကျော်သက်မင်းကလေးတွေဖြစ်ကြပြီးတော့သေဆုံးသူတွေထဲမှာတော့အသက်7နှစ်အရွယ်မင်းကလေးတူလည်းပါပါတယ်။ထိကိုက်သေဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်ရမုံငွေဖြစ်မန်ချက်စတာမှာနောက်တစ်ခေါက်လာပြီးတော့ဖျော်ဖြေဦးမယ်လို့ Ariana Grande ကပြောထားပါတယ်ခင်ဗျာ
။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါတယ်။ဣဇနိုင်ငံမှာတောက်ကြနေက Coptic Christian ဘာသာဝင်တွေဒါဇင်နဲ့ချီတည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒီ Islamic စစ်သွေးကြွတွေကိုစစ်တနန်းပေးလေ့ကျင့်ခဲ့တယ်လို့ယူဆရတဲ့လီဗျားနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအီဂျစ်ဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဖျားချောင်းကိုသွားနေတဲ့ Coptic Christian တွေကိုတဲကန်နာထဲမှာမျက်နှာဖုံးဆွထားတဲ့တနတ်သမားတွေကပြစ်ခတ်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲဒီကိစ္စကိုပြန်လည်တုံ့ပြန်သွားမှာဖြစ်တယ်လို့အီဂျစ်သမ္မတ Abdel Fattah El-Sisi ကရုပ်သံကနေပြောကြားသွားပါတယ်။တနတ်သမားတွေရဲ့လက်ချက်ကြောင့်တည်ဆုံးသူအရေအတွက်ဟာ28ယောက်ရှိခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။ဒီအကြမ်းဖက်သမားတွေရဲ့ခြေစိုက်စခန်းကိုပြင်းထန်စွာတိုက်ခိုက်ခဲ့တယ်လို့လီဗျားနိုင်ငံတွေကပြစ်မှတ်တွေကိုညှိနှိုင်းပြီးတော့အီဂျစ်သမ္မတစစ်စီကပြောပါတယ်အကြမ်းဖက်သမားတွေရဲ့ခြေစိုက်စခန်းတွေဘယ်နေရာမှာပဲရှိနေပါစေအီဂျစ်အနေနဲ့တိုက်ခိုက်ဖို့တွန်းဆုတ်သွားမှာမဟုတ်ဘူးလို့သူကထပ်ပြောပါတယ်လီဗျားနိုင်ငံတွေကပြစ်မှတ်ထားတိုက်ခိုက်ခံလိုက်ရတဲ့အဲ့ဒီစခန်းတွေဟာဘတ်စကားကိုတိုက်ခိုက်ခဲ့တဲ့သူတွေနဲ့ပတ်သက်မှုအခိုင်အမာရှိတယ်လို့အီဂျစ်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
အိန္ဒိယသမုဒ္ဒရာထဲမှာပင်လယ်ဓားမြောက်တွေပြန်ပြီးဆွဲထားတယ်လို့အစကယူဆထားတဲ့တောင်ကိုရီးယားငါးဖမ်းသင်္ဘောဟာတကယ်တမ်းပြန်ပြီးဆွဲခံရတာမဟုတ်ဘူးလို့တောင်ကိုရီးယားရာရှိတွေကဒီကနေ့မှပြောလိုက်ပါတယ်။ဆက်သွယ်မှုပြတ်တောက်ခဲ့တဲ့သင်္ဘောကမာလိမ်မှုနဲ့ဆက်သွယ်ပြုလုပ်နိုင်ခဲ့ပြီဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပါတယ်။ဘာဖြစ်သွားလဲဆိုတာကိုတော့တိတိကျသိရဖို့အတွက်လှုပ်ဆောင်နေစေဖြစ်တယ်လို့လည်းနိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာပြောထားပါတယ်။မွန်ဂိုလီးယားလန်လွှင့်ထားတဲ့234တန်းငါးဖမ်းသင်္ဘောဟာသူ့နာကိုအမည်မဖော်တဲ့တင်မောတစင်ချင်းကလာနေတယ်လို့လှမ်းချောင်းကြားပြီးတဲ့နောက်ဆိုမာလီယာရေပိုင်နဲ့ထဲမှာရောက်နေတဲ့အဲ့ဒီတင်မောနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့အစောပိုင်းကပြောခဲ့တာပါအခင်းဖြစ်ပေါ်တဲ့အချိန်မှာအနီးနားရေပြင်တဲ့တောင်ကိုရီးယားနိုင်ငံရဲ့ပင်လယ်ဓားမြောက်တိုက်ဖြစ်ရေးအဖွဲ့ရောက်နေပြီးတော့အခုနောက်တင်မောရဲ့ရေပေါ်ကူညီတောင်းခံမှုကိုဖြည့်ဆည်းဖို့အတွက်သူတို့ကိုတာဝန်ပေးခဲ့ပါတယ်အဆက်အသွယ်ပြတ်သွားတဲ့တင်မောထဲမှာကတောင်ကိုရီးယားနိုင်ငံသား3ဦးနဲ့အင်ဒိုနီးရှားနိုင်ငံသား18ဦးအသီးသီးပါဝင်တယ်လို့ကာကွယ်ဝန်ကြီးဌာနကပြောပါတယ်ဆိုမာလီယာကမ်းလွန်ပင်လယ်ပြင်ထဲမှာကနှစ်အတော်ကြာငြိမ်သက်နေတဲ့ပင်လယ်ဓားမြောက်မှုတွေအခုတော်တော်ပြန်ပြီးတော့ထကြွလာပါရတယ်။ 2012ခုနှစ်ပင်လယ်ဓားမြောက်ရေအစိုးဆုံးအချိန်မှာတော့တင်မောစေကနန်းနဲ့ချီပြန်ပြီးဆွဲခံခဲ့ရပြီးတော့ဒဇဂန်ခေါ်ဆောင်ခံရသူရာပေါင်းများစွာရှိခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအစိုးရတပ်တွေနဲ့ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေတိုက်ပွဲဖြစ်ပွားနေတဲ့အချိန်ထဲမှာပဲဖိလစ်ပိုင်တိုက်လေယာဉ်တွေကစစ်သွေးကြွတွေကိုစနေနေ့ကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်တည်တွေကပြောပါတယ်ဒေသခံတွေကတော့သူတို့ရဲ့နေအိမ်တွေကနေအလံတွေဝှေ့ရမ်းပြီးတော့အရသာတွေဖြစ်တယ်ဆိုတာကိုပြသခဲ့ကြပါတယ်အမေရိကန်စိုးရကအလိုရှိနေတဲ့ကျန်းဖတ်သမားအစ်နီလွန်ဟာပီလွန်ပုံအောင်နေတယ်လို့တန်ကြားရှိတဲ့နေရာကိုဝင်ရောက်စီးနှင်းခဲ့စဉ်မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက် ISJ ကမာရာဝီမြို့ကိုအလုံးရင်းနဲ့ဝင်တိုက်ခဲ့ပြီးတော့နေအိမ်တွေကိုမိရှုခဲ့သလိုလူတွေဒါဇင်နဲ့ချီပြီးတော့တစားကန်ဖြစ်ဖမ်းဆီးခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်သွေးကြော33ယောက်နဲ့ဖိလစ်ပိုင်စစ်သား17ယောက်အပါအဝင်44ယောက်တိဆုံးခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။အခုလိုကြမ်းဖက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအင်္ဂါနေ့ကစပြီးတော့ရက်60ကြာစစ်အုပ်ချုပ်ရေးကျင်းပခဲ့ပါတယ်ခင်ဗျာ။
ထရီလင်ကနိုင်ငံမှာဖြစ်တဲ့ရေလွှမ်းမှုနဲ့မြေပြိုမှုတွေကြောင့်တည်ဆုံးသူ100အထိရှိသွားပြီးတော့နောက်ထပ်100လောက်လည်းပျောက်ဆုံးသွားပြီးတဲ့နောက်ထရီလင်ကဆွေရကနိုင်ငံတကာရဲ့အကူအညီတွေကိုတောင်းခံထားပါတယ်။ဒီသဘောကဘေးဒဏ်ကြောင့်မလို့လူပေါင်း2900ကျော်ဥယျာဉ်မှာဖြစ်နေရတယ်လို့သဘောကကဗီကြမ်းမှုတုံ့ပြန်ရေးစင်တာကပြောထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညို့တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံငင်းငင်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့တွဲဆုံမြင်းမြန်းချက်တခုကိုအရင်ဆုံးတင်ပြသွားမှာပါ။လက်ရှိကျင်းပနေတဲ့27ရာစုပင်လုံးပြည်ထောင်စုငင်းငင်းရေးညီလာခံကိုတရုတ်နိုင်ငံရဲ့ညှိနှိုင်းပေးမှုနဲ့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့တွေဟာလှစ်လာသူတဘောတက်ရောက်ခဲ့ပြီးတော့သူတို့ရဲ့တီးခြားအပြစ်ခတ်ရစေးစာချုပ်စုပြုချက်တရားကိုပြည်ထောင်စုငင်းချင်းရေးကော်မရှင်ထံကိုပေးအပ်ခဲ့ပါတယ်။ဒီစုပြုချက်နဲ့ပတ်သက်လို့ရတက်ရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့ရမြောက်ပိုင်းအဖွဲ့ဝင်ဖြစ်တဲ့ TNLA တအောင်းပလောင်လွှမ်းမြောက်ရေးအဖွဲ့အထွေထွေတွင်ရင်မူဘုံမူတံပန်လကို VOA သတင်းတောက်အမမေခါကတွေ့ဆုံမြင်မြန်ခဲ့ပါတယ်။အပြည့်အစုံကိုနားဆင်ကြရအောင်ပါရှင
်။တရုတ်နိုင်ငံရဲ့ဒီအခန်းကဏ္ဍပြန်ကြည့်မစင်တော့ဒါရနှစ်ဦးနှစ်ဖက်လို့ပြောရမယ်။အွန်နဦးနှစ်ဖက်ကပထမတစ်ဖက်ကကျွန်တော်ရဲ့နိုင်ငံပါ။ဒီမှာအစိုးရဘက်ကဆိုဒီမေတ္တာရက်ခံမေတ္တာရက်ခံနဲ့ဒီကုညီပေးဖို့ပေါ့လေ။သူတို့ပြင်တဲ့ဝက်ဖြစ်ပွားနေတာကဒီတုံးမြန်မာနယ်စပ်မှာဖြစ်ပြတဲ့ဝက်ဖြစ်ပွားတာ။နောက်ဒီတရုတ်အစိုးရဘက်ကကျတော့နှစ်ပေါင်းဒီ20 30လောက်ရှိပါပြီ။သူဒီမြန်မာနိုင်ငံရေးမှာနိုင်ငံရေးကဒီမှာသူမပါဝင်ဘူး။သူလုပ်ငန်းသူနိုင်ငံဖော်ပြတုတ်တက်ရေးကိုပဲသူစောင့်ချပြီးတော့သူလောက်ခဲ့တယ်။အဲတော့တော့ဒီ2010နောက်ပိုင်းတရုတ်မြန်မာနဲ့ဆက်မှာတပွဲပြန်ဖြစ်ပွားလာတဲ့ခါမျိုးမှာသူ့ရဲ့နိုင်ငံဖော်ပြတက်မှုကိုနှောက်ယှက်ဖြစ်တယ်။အဲလို့သူတို့ယူဆတယ်။နှဆက်တင်ရင်မှုသူထိခိုက်တယ်ပေါ့လေ။နောက်တစ်ခုက one way one road ပေါ့လေ။ဒီပိုလမကစားပိုလမကစားကသူဘက်ကကတော်တော်လေးကိုအဆင်သင့်ဖြစ်နေပြီ။တော်တော်ကျွန်တော်နိုင်ငံဘက်ကမငင်းချမ်းတဲ့အတွက်ဟိုပြည်အမြဲတမ်းတက်ပွဲဖြစ်နေပါတဲ့အတွက်သူဘက်ကအဲ့ဒီစီမံကိန်းကစတင်လို့မရဘူး။မြန်မာဆိုရဘက်ကလည်းပြီးခဲ့တဲ့ forum မှာလက်မှတ်ရေးထိုးခဲ့တယ်။ဒါကိုသူဘက်ကဒီဘက် one way road မှာသူပူပေါင်းဆောင်ရွက်ဖို့ဟိုတဘောတို့ဒီလက်မှတ်ရေးထိုးခဲ့တယ်။လက်မှတ်ရေးထိုးထားပြီမယ်။နှုတ်နှစ်ဘက်လက်မှတ်ရေးထိုးထားပြီမယ်။တကယ့်မြေပြင်အခြေအနေမှာကတက်ပွဲဖြစ်ပွားနေစံတော့အဲ့ဒီကစီမံချက်အဲ့ဒီ project ကြီးက contact ဖို့ခက်ခဲပါတယ်။အဲကြောင့်မလို့ဆိုတော့သူတို့ရဲ့တက်နိုင်တဲ့အနေအထားမျိုးသူတို့ရဲ့ဘဝရနဲ့အတူကျွန်တော်ဟိုမြန်မာနိုင်ငံဖွံ့ဖြိုးတိုးပွဲကိုကြီးချင်းလဲ
။ပြောလာနေတာကတရုတ်ကနေဂျာဝင်စစ်ဆက်တယ်၊တရုတ်ကနေဂျာဝင်စစ်ဆက်တယ်ဆိုတော့ဒီအခုလက်ရှိအကူဒီရေးဆွဲထားတဲ့ဒီမူတွေပေါ့နော်။ပြေ
ခက
်ရဆဲစာချုပ်တို့ဒီမှာသူတွေဘဝရနဲ့ရည်တည်ချက်တို့ဒါတွေကထပ်ပေါ်လာပါတော့နော်။အဲ့တော့တရုတ်ရဲ့ဝင်ညှိနှိုင်းမှုနောက်ွယ်မှာဒီစာချုပ်ပေါ်ဒီမှာကောတရုတ်ရဲ့အကျိုးသက်ရောက်မှုတရုတ်ရဲ့ဩဇာရှိလားဆိုတဲ့မေးခွန်းလေးတွေထွက်လာတယ်။
အဲ့ပုံမှန်ကိုအစပြင်းဒီစာချုပ်စာတမ်းတွေကအာကွန်ဒီစစောတော့လဲကျွန်တော်ဖြည့်ချခဲ့ပါပြီကြီးကျွန်တော်တို့ကအစားတော့ NC လမ်းကြောင်းနဲ့ချင်းကဲခဲ့တယ်အဲနှစ်ပေါင်းဟို3-5နှစ်နဲ့ချင်းကဲခဲ့တယ်အဲ့ဒါကမအောင်မြင်ဘူးအလုံးဖြစ်ခဲ့ဘူးမလို့ဖြစ်တဲ့ကဘောမှာဒီအလုံးဖြစ်နိုင်မဲ့လမ်းကြောင်းကိုကျွန်တော်တို့ကချင်းကဲတယ်အချင်းကဲတဲ့ခါမှာလဲခုနဒီကျွန်တော်ကော်မတီစုဖွဲ့ထားတယ်ကျွန်တော်ယူဒီကျွန်တော်ရဲ့ဒီရက်တည်ထားတဲ့ရက်တည်ချက်တွေရှိတယ်အဲ့ဒီရက်တည်ချက်နဲ့သူစူးစီးမှုနဲ့သူကျွန်ဒီစာချုပ်စာတမ်းနဲ့လည်းအကုန်လုံးဒါကျွန်တော်စူးပူပေါင်းပြီးတော့အတူတကွရေးဆွဲနေတယ်ရေးဆွဲထားတဲ့အဲစာချုပ်စာတမ်းဖြစ်တယ်အ
ဲ့တော့ကျွန်မဒီမှာဒီစာချုပ်ကိုဖတ်ကြည့်တဲ့အချိန်မှာတော်တော်များများက NCA စာချုပ်နဲ့တော်တော်များများတူတာမျိုးနဲ့ကျွန်မတွေ့ပါတယ်အဲ့တော့တချို့ဟာတွေအပိုင်းတွေကတော့ဟိုမတူဘောเนาะဒီတက်နဲ့တက်ရဲ့နေရာချထားရေးတက်အပိုင်းကဒါဒီချဲမှာတော်တော်လေးကန့်သက်ထားလို့ရှိရဲနောက်တစ်ခုကအာတချို့အပိုင်းတွေတော်တော်များများကတော့စကလုံးအတုံးလုံးလေးတွေကွဲပြားနေရမျိုးရှိရဲဆိုရဘက်ကဒီအပိုင်းကိုတော့ဘုံကလက်မခံဘူးဆိုတဲ့သဘောမျိုးမှာရှိရဲအဲ့တော့လက်မခံဆိုတော့ဘလို့ဆက်ခံသွားပလဲဘလို့ပုံစံမျိုးနဲ့လုပ်သွားပလဲ
အခုချိန်ဒီတော့လာကျွန်တော်ဘက်ကအကတော့ဆက်လက်ညှိနှိုင်းမှုစနစ်တဆုံဆွလွင်နိုင်ဖို့အဲ့ကျွန်တော်ကော်မတီအနေနဲ့ဒီမှာရောက်ရှိလာတာဖြစ်တာပေါ့လေဒါတခုနောက်တခုကဘာလဲဆိုတော့ဒီစာကျွန်တော်ပြင်ဆင်ထားတဲ့စာချုပ်စာတမ်းက NC မှာပါတဲ့အချက်လက်တော်များကိုကျွန်တော်ယူထားတာဖြစ်ပါတယ် NC နဲ့ကျွန်တော်စာချုပ်နဲ့ဘာပဲကြာထားနေတယ်ဆိုတော့ NC မှာတော့သူကဒီနိုင်ငံရေးဟိုစီရဲ့တစ်ခုစလုံးပူပေါင်းထားတဲ့စာချုပ်တခုဖြစ်တယ်ပိတ်ခက်ရစေးကိစ္စကိုပဲဥတည်ထားတဲ့အဲစီရဲ့စာချုပ်ပဲဖြစ်တယ်
လ
မ်းကြောင်းနဲ့တူရယ် NCA နဲ့တော်တော်များတူရယ်ကံနဲ့ဒါကြောင့်လမ်းကြောင်းအစ်တစ်ခုအနေနဲ့ပေါက်ပြီးတော့ဟိုအစိုးရနဲ့ဆွေးနွေးတာလေဒီဟာကတော့ဘလောက်အောင်မြင်မှုရနိုင်မယ်လို့ထင်ထား NCA လမ်းကြောင်းကကျွန်တော်ချင့်ကဲ့ခဲ့တယ်၄ငါးနဲ့အချင်းယူတစ်ချင့်ကဲ့တယ် NCA လမ်းကြောင်းကအလုံးဖြစ်တော့လို့မအောင်မြင်တော့လို့ကျွန်တော်ဒီလမ်းကြောင်းကိုကျွန်တော်ချင့်ကဲ့ရတာဖြစ်တယ် NCA မှာကျွန်တော်လက်ခံနိုင်တဲ့အကောင်းမှုနဲ့ချက်လက်တွေကိုအကုန်လုံးပြန်ယူထားတာဖြစ်ပါတယ်
ပုံမူတပန်လာကိုမမေခမြင်မြင်ခဲ့တာဖြစ်ပါတယ်ရှင်။တနိုင်ငံလုံးအပြစ်ခရရဆဲနိုင်ရေးနဲ့ဒီငင်းချင်းရေးရဖို့အတွက်ကြိုးပမ်းနေတဲ့အချိန်ထဲမှာပဲရှမ်းပြည်နယ်ဘက်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အကြောင်းကိုလည်းတင်ပြပေးလိုပါရယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်ကျင်းပနေတဲ့27ရာစုပင်လုံညီလာခံကိုပြည်ထောင်စုငင်းချင်းရေးညီလာခံကျင်းပနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနမတူနဲ့ကြောင်မဲမြို့မှာမြမစစ်တပ်နဲ့ဒီတအောင်ပလောင် TNL အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးရွာသားတွေကလည်းရရွာကနေတင်းရှောင်နေကြပါဗါးဒီလိုစစ်ရေးပဋိပက္ခအတွင်းလက်နက်ကိုင်အဖွဲ့တွေထောင်ထားတဲ့မြေမြုံမိုင်းကြောင်းဒေသခံရွာသားတွေထိခိုက်မှုတွေလည်းရှိနေပါတယ်အပြည့်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့သံပလောင်တပ်ဖွဲ့တို့ကြားတောက်ကြနေညမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရရှိပူမှုတိုက်ကြော်ကပြောပါတယ်
မနေ့ကမနေ့ဆောင်ရီမတဲလောက်ကနေခွေးလိုက်ပြီးလမ်းတူမျိုးနဲ့ပါမောခံကြည့်ရတဲ့ကောင်းတင်ကြည့်ရရှာပါအဲ့ဒါမှဒီတက်ကွဲတလိုက်ချောလို့ဖြစ်ပေါ်တယ်တက်ကွဲဖြစ်ပေါ်တဲ့ဂျောင်းရင်ကဒီမိမသမလို့ကဒီအဲ့ဒါမှကျွန်တော်ရှိတဲ့ဘဲကလာလာရတဲ့ခက်တာဖြစ်တဲ့အတွက်သူနဲ့ပဲရတဲ့ဘက်ဖြစ်တာဟုတ်လားကျွန်တော်လည်းတန်းတန်းလောက်ရှောင်းတယ်ဒီတက်ကွဲတော့ဖြစ်တာက3-4ရက်လောက်ရှိသွားတယ်ဒီသမရှိရှိတော့သမတော်တော့လည်းဘူးလေဒီနေ့ရခချင်းပါမယ်ဒီနေ့ဒီနောက်ပိုင်းမှာကျွန်တော်ဒီတော့ကမ္မသူစီတက်လာတာ
နမ်ဘူမြို့နယ်ကောင်းတင်ကျေးရွာနဲ့ပန်မော်ခန်ကျေးရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးထိခိုက်မှုတွေကိုတော့အတိမပြုတ်နိုင်သေးပါဘူး။ဒါ့အပြင်မနေ့ညဘက်မှာနှစ်ဖက်သားဖွဲ့စည်းရေးပဋိပက္ခတွေကြောင့်နမ်ဘူမြို့နယ်စိုက်ကောင်အုပ်စုပန်ဝိုးကျေးရွာဆွဲမှာလက်နက်ကြီးကြီးကြားရောက်ခဲ့လို့ရွာသားတွေဆက်ပြေးတိမ်းရှောင်နေရပါတယ်။ဒီအခြေအနေကိုတော့နမ်ဘူမြို့နယ်ဒုက္ခသည်ကူညီပေးရေးဖွဲ့တာဝန်ခံဦးအောင်စမ်းမြင့်ကခုလိုပြောပါဗျ။ဘယ်ပဲန
ဲ့ဖြစ်လဲတော့မသိဘူး။အမှန်88ပါညာတော့ပြောတာပဲကျွန်တော်ကမသိဘူး။အဝူးဘောင်လည်းပြောတယ်ခင်ဗျာ။ကျွန်တော်ရှိမှာမင်းညာတော့ဟိုစစ်ဆောင်နေနဲ့ပြေးလာကြတဲ့အယောက်20လောက်ပဲရှိတာကြာအခုတော့ပြန်လာကြပြီကြာ
ဒီပြစ်ခတ်မှုမှာဘယ်လက်နက်ကန်ဖွဲ့ရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးဘူးလို့လဲသူကဆိုပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးကြောင်မဲမျိုးနဲ့တွဲမှာလဲလက်နက်ကန်ဖွဲ့တွေရဲ့ထောင်လာတဲ့ဘုံကြောင့်ဒေသခံရွာသားတွေထိခိုက်မှုတွေရှိနေပါတယ်ကြာတာပတိနေနဲ့မနေ့ကတောက်ကြနေမှာကြောင်မဲမျိုးနဲ့ကွန်းကော်ကျေးရွာတွင်ရွာသားနှူးဟာထောင်ဘုံကြောင့်ထိခိုက်တန်ရရရှိခဲ့တယ်လို့ကြောင်မဲမျိုးစီဝိသလူမှုကွန်ရက်ရေးအသင်းတာဝန်ခံဦးတင်မောင်သိန်းကခုလိုပြောပါတယ်
ကနေ့ကရှိတာတော့လက်ကြားလေးပါ။ရောက်ကြလေးကဒဏ်ရာတိတ်ချင်းဟာမတူဘူး။ရွာမှာမိုင်းကြည့်လိုက်တော့ RCS ကအဖွဲ့ကစီးကုတ်ကြီးကိုပြောပါတယ်။အဲ့တော့မနေ့ကကဒီနေ့မှလည်းသူကဆက်ပြီးတော့မိုင်းကြည့်ပါတယ်။ပြီးတော့ဒဏ်ရာပြင်းထန်လို့ဆိုတော့မှကျွန်တော်တို့စာရေးရှင်တောင်းတော့ကျွန်တော်တို့ရွာနေတော့မှအကြောင်းပဲရှိရင်ခေါ်လာပေးပါတယ်။အဲ့ရနေတော့မိညာကိုတချင်အားချင်းကျွန်တော်ဖတ်သွားလို့တော့မန္တလေးကိုရောက်သွားပါ။ရှိတာကုန်းကော်ရွာဗျ။အကြောင်းမင်းမျိုးနဲ့ကုန်းကော်ဦးစီကုန်းကော်ရှိရပါ
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမသမတော်ရဲ့တောင်ပိုင်းရှမ်းပြည်သမတော်မြောက်ပိုင်းမဟာမိတ်အဖွဲ့တွေလှုပ်ရှားနေတဲ့ဒေသဖြစ်လို့ဘယ်ဖွဲ့စည်းကနေထောင်သားတယ်ဆိုတာသိဖို့မလွယ်ဘူးလို့ဦးတင်မောင်သိန်းကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသနန်းဖက်ကန်နဲ့လာရှိုးမြို့တွေမှာလက်နက်ကင်ဖွဲ့စည်းတချို့ကသရမ်းမိုင်းခွဲတာဟိုတယ်တွေမှာအခွန်တောင်းခံစာတွေပေးပို့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီကိစ္စဟာတန်းပလောင်ဖွဲ့ရဲ့လက်ချက်လို့ထင်မြင်ချက်တွေပေးနေပေမဲ့ TNL အနေနဲ့သူတို့ဖွဲ့မဟုတ်ကြောင်းပုံမှုတိုင်ကျော်ကညှင်းဆိုခဲ့ပါတယ်
။ကျွန်တော် အဖွဲ့လို့ရေးလာတယ်။ဒါမှကျွန်တော်တကယ်တော့မပါဘူး။ကျွန်တော်ဒီစာပြီးပို့စနေလည်းအဲ့လိုမျိုးမဟုတ်ဘူးနော်။တက်တာလည်းမပါဘူး။အဲ့လမ်းမနဲ့နာမနဲ့လည်းကျွန်တော်ဖွဲ့စည်းမှကျွန်တော်ရှာမှတွေ့တယ်။ဒါကပြစ်စင်းပြစ်တာကတော့ကျွန်တော်ဖွဲ့တော့ everyone ကတော့မရှိဘူး။ဒီဒီကခံနေကြောကြဲလားလက်နေကြီးသားကိုယ်တယ်လို့လည်းပြောတယ်။အဲ့လက်နေကြီးဒီစရာညတရားငါတရားနဲ့ဆက်ဆက်တော့ဒီအခုရသမရှိတယ်။ကျွန်တော်ဖွဲ့ရမရှိဘူး။
ကိုခိုင်မြို့နယ်နန်းဖက်ကကျေးရွာနောက်ဘက်သုံးမိုင်ခန့်ကွာနှံ့မော်ချောင်းကူးသရားကိုမေလ25ရက်နေ့မှာအကြမ်းဖက်လက်နက်ကင်ဖွဲ့ကနေတေတန်သရလုံမိုင်းနဲ့ဖောက်ခွဲဖျက်ဆီးခဲ့တယ်လို့တမတော်ကာဝေးရေးဦးစည်းချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်။ပြည်တော်စုငင်းချမ်းရေးညီလာခံကော23ရာစုပင်လုံဒုတိယအစည်းအဝေးကိုနေပြည်တော်မှာကျင်းပနေစဉ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကိုကကိုပန်အုပ်ချုပ်ရေးဒေသတို့မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ညီလာခံကျင်းပနေတဲ့အချိန်တမတော်နဲ့အစိုးရဘက်ကအပြည့်ရစဲဖို့ကိုလည်း TNL ဘက်ကတောင်းဆိုထားပါတယ်။TNL အပါအဝင်မြောက်ပိုင်းဒေသကလက်နက်ကင်ဖွဲ့ခုနှစ်ဖွဲ့ကခေါင်းဆောင်တွေအနေနဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံမှာအထူးဖိတ်ကြားသူခံရသူတွေအနေနဲ့သက်ရောက်နေတယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တရားတွေ့ဆုံခဲ့တယ်လို့ပြည်ထောင်စုငင်းချမ်းရေးကော်မရှင်နဲ့လည်းအလို့သဘောတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုမှာနိုင်ငံရေးရဆုံးမချက်တွေမချနိုင်ခဲ့ပေမဲ့လည်းငင်းချမ်းရေးလမ်းကြောင်းဆက်သွားနိုင်ဖို့လမ်းကြောင်းစတင်ဖြစ်ပေါ်လာခဲ့တယ်လို့မြောက်ပိုင်းလက်နက်ကင်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ။
ရရှိမြတ်မြောင်းပြောင်စုငင်းငယ်ညီလာခံ27ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့တွေပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လူလူဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူးအခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားအလာကောင်းတွေနဲ့အတူပဲ80ငင်းငယ်တွေအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီကြောင့်ကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပို့လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323822994ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
မကြခင်ထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမှန်ဖိတ်ခေါ်ပြစေရှင်။အခုတော့ဒီမလေးရှားဘက်ကတရားမဝင်လုပ်သမားတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။မလေးရှားနိုင်ငံမှာမလေးရှားလူဝင်မှုကြီးကြပ်ရေးကတရားမဝင်နိုင်ငံသားအလုပ်သမားတွေကိုနှိမ့်စင်ဖမ်းဆီးနေပြီးပြီးခဲ့တဲ့တစ်ပတ်ကျော်ကကွာလာလမ်ပူးမြို့ရဲ့ဈေးဝယ်စင်တာကြီးတစ်ခုတွင်ဝင်ရောက်ဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံ၈နိုင်ငံကတရားမဝင်နေထိုင်သူတွေကိုဖမ်းခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဘက်ကသတင်းထုတ်ပြန်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မလေးရှားနိုင်ငံတွင်မှနိုင်စင်ဝင်ရောက်လာနေတဲ့တရားမဝင်အလုပ်သမားတွေကိုဖမ်းဆီးနေပြီး2018ခုနှစ်မေလအထိတရားမဝင်နေထိုင်သူပေါင်း 18,000 ကျော်ကိုဖမ်းဆီးခဲ့တာပါဒီထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အခုဆိုရင်တရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်နိုင်ဖို့အတွက်ဖေဖော်ဝါရီလကနေစတင်ပြီးဇွန်လအထိဤကဲ့အစီအစဉ်ဖြင့်တရားမဝင်အလုပ်သမားတွေကိုတရားဝင်ခန့်အပ်နိုင်ရန်အခွင့်အရေးပေးထားပြီးဖြစ်ပေမဲ့မြန်မာအလုပ်သမားတော်များများဟာအဲ့ဒီအစီအစဉ်ကိုလုတ်ကင်သူနှဲပါနေသေးတဲ့အကြောင်းကွာလာလမ်ပူမြို့ကပရဟိတလှုပ်ရှားသူများအဖွဲ့ကကိုတီဟမောင်မောင်ကပြောပြပါတယ်
။ဟိုကျွန်တော်တို့မှာနှစ်ချက်သွားတွေ့ရတယ်။တစ်ချက်ကလူရမမှန်တော့ဟိုအီကတ်ကိုသွားလုတ်ချင်ကြတယ်။ဒါပေမဲ့အီကတ်လုတ်ပြန်ရင်တခါဘာဖြစ်လဲဆိုတော့သူ့ရဲ့ဒီ blacklist ပေါ်လာမှာမျိုးတို့အဲအီကတ်သွားပြီးတော့ကျွန်တော်တို့ဒီ sampling ပေါ့နော်ဒီလက်ပွင့်နှိမ့်လိုက်တဲ့အချိန်မှာပေါ်လာမယ်သူရဲ့ဟိုပါပေါ့ biometric မှာဘာတွေဖြစ်မှန်းမသိဘူးအဲ့တော့ဆိုကြပါဆိုသူကဟို blacklist ထဲမှာရှိနေဆိုရင်အဲ့လိုကဟိုနှစ်ပတ်ပြန်ပြန်ရတယ်ဆိုသူကစာထုတ်ပေးလိုက်တယ်ဒူရီကလည်းအဲ့ဒါကိုကြောက်ကြတယ်ဗျအများသောအားဖြင့်တော့သူက blacklist ဆိုတာကကျွန်တော်တို့ဥပမာတစ်ခုပေါ့နော်အဲငကုံကဒီမြန်မာနိုင်ငံကိုကျွန်တော်တို့ key of file ခေါ်တာပေါ့နော်ကျွန်တော်တို့ certificate of identity ပေါ့အဲ့ဒီကောင်လည်းဟိုမြန်မာနိုင်ငံကိုပြန်တယ်ပေါ့နော်ပြန်ပြီးပြီဆိုလို့ရှိရင်သူတို့ကအောက်လိုင်းအနေနဲ့ပြည်ပြန်ဝင်တယ်ဒါမှမဟုတ်သူကဟိုအလဲပြီးတာကိုကျွန်တော်ဈေးစိတ်မှာကျွန်တော်တို့ခေါ်တော့နိုင်ရည်ကြီးခေါ်တာပေါ့နော်ဈေးစိတ်မှာတို့ဒီ immigration ရာရှိနေတဲ့တို့ဟိုနားလည်မှုတစ်ခုယူပြီးတော့ဒီနိုင်ငံကိုပြန်ဝင်ရတယ်ပေါ့နော်ဒါပေမဲ့အဲ့ဒီကဘာသူ့ပြဿနာရှိတယ်ဆိုတော့လက်ပွေကပြန်ပြီးဆိုလို့ချင်းသူက blacklist ကို၅နှစ်တွင်ထားပြီးသားပြီအဲ့၅နှစ်ပြင်းပြီးတဲ့လူကဒီလူကမလေးရှားကိုပြန်ရောက်ပြီးဆိုလို့ချင်းအဲ့ဒီက blacklist က blacklist ပဲဒီ၅နှစ်ကဟို blacklist ပြန်ပြီးတော့ clear ဖြစ်စရာအကြောင်းမရှိဘူး၅နှစ်ပြည့်ပြီးမှဆို blacklist clear ဖြစ်သွားတာပေါ့
နောက်ထပ် e-card မလုပ်ရဲသူတွေကတော့မလေးရှားနိုင်ငံမှာထောင်ချထားပြီးသားလူတွေဖြစ်ကြောင်းသူတို့ဟာလည်း อีกแค่ลงไล่ต่อมาตัวเองเนี่ยยังโง่เปลี่ยนพวกขยันมาโก้สวยเนี่ยตัวมันเลวเยี่ยจ้าบุรุษเลยเปลี่ยนไปเลยนั่นคือว่าเช่าจ้าบุรุษดีไอ้ลูกเป็นตัวเลวเอาแรงดีเจ้าวันนั้นไอ้เช่าจ้าบุรุษดีเนี่ยเปลี่ยนลิขิตมาสิเดไอ้นั่นแท้จะเราลูกว่าเส้นมือเนี่ยจ้าเลยดีเดี๋ยวนั้นยังตัวเพี้ยนอ่ะไอ้ที่อ่ะมุ่งชี้จ้าละเนี่ยเลยเช่าจ้าบุรุษดีเปลี่ยนวันนั้นตรงนี้ทุกวันเนี่ยยังมาเนี่ยเราเปลี่ยนพ ဒီရောင်းဝင်အလုပ်လုပ်ကန်ခွင့်ရရှိစေရေးအတွက်ထုတ်ပေးတဲ့ရာယီအလုပ်လုပ်ခွင့်အသိမှတ်ပြုကပ်ဖြစ်ပါတယ်ဒီကတ်ကိုနှစ်ထောင်ဆက်ခွန်းခုနှစ်ဖေဖော်ဝါရီလဆန်ငါးရက်နေ့ကနေနှစ်ထောင်ဆက်ခွန်းခုနှစ်ဇွန်လသုံးရက်နေ့ထိပဲထုတ်ပေးမှာဖြစ်ပါတယ်ဒီလိုထုတ်ပေးတဲ့အထဲမှာမလေးရှားလူရုံမှုကြီးကြပ်ရေးဌာနကနေပြည်မှုကင်းရှင်းပြီးမလေးရှားနိုင်ငံကိုဝင်ရောက်ခ มาเลเซียในงานกูเลบิการ์เน่มาลาตงเซตเยนี่นัทท่องเสียชอบคนเดินทางไปหัวยาวลาดูรีมาเลเซียในงานเย่มีเมสเซียตุ้งขันนายาดูรีเนี่ยมาในงานกูเสียงกันเนี่ยเปลี่ยนผู้ดูรีก็รอเช่าท้าก็ไม่ใช่ผู้รู้สบายเนี่ยมาลูกตมาลูกไม่หมดจีเจยเนี่ยปิดตัวเองอาวินจิตานะลูกตมาหนุนจามูอุจิตานะก็รอมาเลเซียในงานกูเตียวเองเสียรถเดลูกตมาบ้างนัดเต็งจะสิบี
แต่ยามเอาเวนี่แล้วนี่เนี่ยมาเลเซียในงานก็ยาวต่อตัวบ้างอารมณ์บ้างไม่สุ่ยมาเลเซียในงานมาพี่มาลูกตมางานเต็งเทมเนสซี่นี่เลยสบีเปียวสุดท้าวเลยเช่นไม่เอามาดึงเปียบูเกล้าพี่ป่าเลยสิเนี่ยเนี่ยเนี่ยเงี้ยวิวเอ็มมาบ้านซีซิงก็น่าเสียนจาระวะนั่นน่ะไอจ้าเนี่ยกูน่ะไอกันเนี่ยเสียนไอที่ทุเรศเรดิโอซีซิงก็รอไลน์ตัวมิดาเนี่ยเสร็จเลยเนี่ยเสร็จงานต้องเจนเนี่ยงานเจนเนี่ยไลน์ลามิดาที่กูเจอรู้กันเนี่ နိုင်ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာဏာလွှဲပြောင်းရေးအဖွဲ့နဲ့ရုရှားစိုးရကြမှာရှိုးဝဲဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့တမန်လက်ဖြစ်ထိတ်တန့်ကြံပြီးလက်ဖြစ်တဲ့ဂျယ်ရက်ကိုရှနာနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးတို့ဆွေးနွေးခဲ့ကြတယ်လို့ Washington Post သတင်းစာကြီးကပြောလိုက်ပါတယ်။ဒီဇင်ဘာလအစောပိုင်းကနယူးယောက်မြို့ကထရမ့်တာဝါမှာထွေးဆောင်ခဲ့တဲ့အတွင်းကိုရှနာဘက်ကအဲ့လိုကမ်းလှမ်းခဲ့တယ်လို့ရုရှားသံတမန်ကြီးကမော်စကိုမှာရှိတဲ့သူ့ရဲ့အထက်အရာရှိတွေကိုသတင်းပေးပို့ခဲ့တယ်ဆိုပြီးတော့ Washington Post ရဲ့သတင်းရင်းမြစ်တွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံရေးအဖွဲ့အစည်းနဲ့2015ခုနှစ်ခေတ်ကရှိတဲ့ရုရှားနဲ့ဆက်သွယ်တဲ့ဆက်နွယ်ပတ်သက်တဲ့အထောက်အထားနဲ့မှတ်တမ်းအီးမေးလ်ဖုန်းမှတ်တမ်းအားလုံးကိုပေးဖို့အမေရိကန်အထက်လွှတ်တော်ထောက်လိုင်းကော်မတီကတောင်းခံထားတယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်ဒီမိုကရေစီထိပ်တန်းနဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲဒုတိယမြောက်နဲ့နောက်ဆုံးနေ့ဆွေးနွေးပွဲကိုဒီကနေ့အီတလီနိုင်ငံတာယိုမီနာမြို့မှာကျင်းပနေပြီးတော့အာဖရိကနိုင်ငံအများပြားကခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။ဗြိတိန်နိုင်ငံအလဲပိုင်းကမန်ချက်စတာမြို့မှာဒီသတင်းပတ်အစောပိုင်းကကျင်းပသွားတဲ့အာရီယာနာဂရန်ဒီရဲ့စင်မြင့်ဂီတဖျော်ပြပွဲဘုံခွဲတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လူနှူးကိုထပ်ပြီးတော့ဖမ်းဆီးထားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဒီကနေ့စနေနေ့မှာဝင်ရောက်စီးနှင်းမှုလုပ်ပြီးတော့အသက်22နှစ်နဲ့20အသီးသီးရှိတဲ့အမျိုးသားနှုတ်ကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ Greater Manchester ရဲတပ်ဖွဲ့က Twitter လူမှုကွန်ရက်ကနေကြေညာခဲ့ပါတယ်။အီဂျစ်နိုင်ငံမှာတောက်ကြနေက Coptic Christian ဘာသာဝင်တွေဒါဇင်နဲ့ခြေသေးဆုံးခဲ့တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒီ Islamic စစ်သွေးကြွတွေကိုစစ်တနံပေးလေးကျင့်ခဲ့တယ်လို့ယူဆရတဲ့ Libya နိုင်ငံတွေကအကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအီဂျစ်ဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။
တရင်ချင်းရုပ်ကိုရင်နိုင်ကျင်ညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံနှုန်းချိန်ညနေ 6:00 ခွဲနဲ့ 9:00 အထိထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.